မြန်မာနိုင်ငံမှာနိုဝင်ဘာလ၈ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာစိုးရိမ်နေရဆဲဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အာရုံစိုက်စောင့်ကြည့်ဖို့လိုတယ်လို့ပြင်သစ်အခြေစိုက်နယ်စည်းမခြားသတင်းတောင်များအဖွဲ့ RSF ကပြောလိုက်ပါတယ်။ဒါပြင် RSF ဖွဲ့ကမနေ့ကထုတ်ပြန်တဲ့သတင်းသမားတွေကိုအများပြည်သူသိအောင်ချိန်ချောက်ပြောဆိုခဲ့တဲ့နိုင်ငံတကာခေါင်းဆောင်တွေစီရင်တဲ့မှာတမရဦးသိန်းစိန်ကိုထည့်သွင်းဖော်ပြထားပါတယ်။မန်ရင်ချင်းတိုင်းကအပြည့်အစုံပြောပြပေးပါအောင်ရှင်။
ရွေးကောက်ပွဲကျင်းပဖို့လေးလလောက်ပဲလိုတော့တဲ့အချိန်မှာမြန်မာနိုင်ငံကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတိုးတက်လာတာမတွေ့ရဘူးလို့ RSF ရဲ့အာရှပစိဖိတ်အကြီးအကဲဘန်ဂျမင်အစ်စမီလ်က VOA ကိုပြောပါတယ
် We have seen often measures and countermeasures
ကျွန်တော်တွေ့နေရတာကရှစ်ချီတလန်းတိုးပြီးတော့နောက်ကိုနှလန်းဆိုးလိုက်တာမျိုးတွေ့နေရပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတွက်ပြုပြင်ပြောင်းလဲမှုတွေလွန်ခဲ့တဲ့နှစ်အနည်းငယ်ကရှိခဲ့ပေမဲ့2013ခုနှစ်လောက်ကစပြီးတော့သတင်းမီဒီယာတွေပေါ်ဖိနှိပ်လာတာတွေကိုတွေ့မြင်ပြီးတော့အခြေအနေကနောက်ပြန်ဆုတ်သွားပါတယ်
။ဒါ့အပြင်အစိုးရအနေနဲ့သတင်းလွတ်လပ်ခွင့်ကိုဆက်ပြီးတင်းတင်းကြပ်ကြပ်ထိန်းချုပ်ကန့်သက်ထားမယ်ဆိုရင်အလိုအရေးကြီးတဲ့ရွေးကောက်ပွဲကျင်းပတဲ့ကာလမှာတိကျမှန်ကန်တဲ့သတင်းအချက်အလက်တွေကိုအများပြည်သူအကျိုးစီးပွားအတွက်ဘယ်လိုတင်ပြနိုင်ကြလဲဆိုတာကိုမြန်မာသတင်းသမားတွေအနေနဲ့အာရုံစိုက်လှုပ်ဆောင်ဖို့ဘန်ဂျမင်အစ်စမီလ်ကပြောပါတယ်။ဇူလိုင်လ18ရက်တောက်ကြနေ့က RSF အဖွဲ့ကြီးကထုတ်ပြန်တဲ့သတင်းသမားတွေကိုအများပြည်သူသိအောင်ချိန်ချောက်ပြောဆိုခဲ့တဲ့နိုင်ငံတကာခေါင်းဆောင်တွေစီးရင်ထဲမှာတမရဦးသိန်းစိန်ကိုထည့်သွင်းဖော်ပြခဲ့ပါတယ်။ဒါဟာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်မြန်မာနိုင်ငံဟာစိုးရိမ်ရတဲ့အခြေအနေမှာပဲရှိနေသေးဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စောင့်ကြည့်ဖို့ RSF အနေနဲ့ထပ်ပြီးတိုက်တွန်းလိုက်တာဖြစ်တယ်လို့ဘန်ဂျမင်အစ်စမီလ်ကပြောပါတယ
်။ In the case of Burma it's not only Thai Chen who speak about the press opinion
မြန်မာနိုင်ငံမှာတမန်ဦးသိန်းစိန်ကသတင်းမီဒီယာကိုချိန်ချောက်ပြောဆိုခဲ့တဲ့မင်းကွန်းရှိခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့ပြန်ကြားရေးဝန်ကြီးလည်းဖြစ်တမရရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဦးရထွတ်ကနိုင်ငံတော်အတိုင်းအဝိုင်းနဲ့ဆက်ဆံပြောဆိုရမှာအကောင့်တွေကြီးပဲဆောင်ရွက်နေရဆိုတာမျိုးလုတ်ပြပါတယ်။ဒီလိုဖြစ်ရအခြေအနေတချို့ကိုကျွန်တော်တွေ့မြင်ခဲ့ရပါတယ်။တကယ်တမ်းမှာတော့မြန်မာနိုင်ငံမှာသတင်းသမားတွေအပေါ်ချိန်ချောက်မှုတွေရှိနေတာပါ။
ဒီကနေ့နှစ်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ရင်အလွတ်သတင်းတောက်ကိုပါကြီးသတင်းယူရင်းအသက်ခံရတာလွတ်လပ်စွာသတင်းဖော်ပြမိလို့ Unity Channel သတင်းသမားတွေထောင်ချခံရတာဘိုင်မွန်းတက်နေ Channel သတင်းသမားတွေအရေးပေါ်အပ်ဥပဒေပုံမှန်နဲ့တရားရင်ဆိုင်ခဲ့ရတာတွေဟာသတင်းသမားတွေအပေါ်ဖိနှိပ်နေတာပဲဖြစ်ကြောင်းဘန်ဂျမင်အစ်စမီလ်ကထောက်ပြပြောဆိုခဲ့ပါတယ် RSF ရဲ့ထုတ်ပြန်ချက်မှာ2014ဇူလိုင်လကပြောကြားခဲ့တဲ့တမရဦးသိန်းစိန်ရဲ့လစီမိကုံးမှာသတင်းလွတ်လပ်ခွင့်ဟာနိုင်ငံတော်လုံခြုံရေးကိုအကူအညီပေးမယ့်အစားထိခိုက်လာမယ်ဆိုရင်လက်ရှိတည်ဆဲဥပဒေနဲ့ထိထိရောက်ရောက်အရေးယူသွားမယ်လို့အလုံးကိုတတိပေးလို့ကြောင်းပြောသွားတဲ့အချက်ကိုကိုးကားဖော်ပြထားပါတယ်။ဒါ့အပြင်2014နှစ်စကတည်းကမြန်မာနိုင်ငံမှာသတင်းသမား9ဦးကိုထောင်ချခဲ့တယ်လို့သတင်းကောင်စီကလည်းအာဏာပိုင်တွေကထိန်းချုပ်ထားတယ်လို့ဖော်ပြထားပါတယ်ရှင်။